မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုဟာဖမ်းဆီးရမိထားတဲ့ဇေယဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ရဲ့လူငယ်ဘာဝပုံကိုယ်ရေးမကျေနပ်မှုမှအခြေခံတယ်လို့ယူဆကြောင်းဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်စော်ဝင်းကပြောပါတယ်ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့ဂွင်းဆက်တွေကိုအစဉ်ဆက်မပြတ်ဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့ဥကိုညီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဒီကနေ့ရန်ကုန်မြို့ကမွေးရစီဝါပြတိုက်မှာကျင်းပခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းကိုအနီးကကြီးကြပ်စေခိုင်းသူတမ်မရော်ကဘိုးဖြစ်ကထုတ်ပယ်ခံရသူအောင်စော်ဝင်းနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငင်းစားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်နဲ့တမ်မရော်သတင်းစုဆောင်ရေးတပ်ကအငင်းစားဗိုလ်ကြီးဇေယဖြိုးတို့ပါဝင်ကြောင်းရှင်းလင်းခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဇေယဖြိုးဟာနောက်တစ်ချက်ခုနဲ့ပြည်ပြည်သားသားမှာအောင်ဝင်းခိုင်နဲ့ဥဇော်လွန်းနှုန်းနဲ့တာဝန်ရွံ့နဲ့ဗောဒံတပိတ်စံမှာမကြာခဏ၃တွေ့ဆုံနေမှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥက္ကုညီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးပြန်ရတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရာမကျေနပ်မှုများဖြစ်ပေါ်လာခဲ့ကြောင်းသိရှိရပါတယ်။ဇေယျပြုနဲ့အောင်ဝင်းခိုင်တို့ကဘော်ဒါတစ်ပိတ်ဆိုင်မှာအပြန်မှာကားပေါ်မှာအောင်ဝင်းခိုင်ကဥက္ကုညီကိုရှင်းပြမှာကောင်းမယ်လို့ပြောခဲ့ကြောင်း
အဲ့ဒီနောက်မှာတော့အောင်ဝင်းခိုင်ကသူ့ကိုဖြစ်သူအောင်ဝင်းစော်ကတစ်ဆင့်ကြည်လင်းကိုလှုပ်ကြံစေခိုင်းခဲ့ကြောင်းထည့်သွင်းရှင်းလင်းခဲ့ပါတယ်။ပုဂ္ဂိုလ်ရေးပေါ်အခြေခံပြီးလှုပ်ကြံတယ်ဆိုတဲ့အပေါ်ရဲတပ်ဖွဲ့ရဲ့အမြင်ကိုသတင်းတောက်တဦးကမေးမြန်းရမှာတော့ရဲချုပ်ဇော်ဝင်းကအခုလိုပြောဆိုပါတယ်
။ဒါတော့သူရှိချက်အရကျွန်တော်တို့ပေါ်ပေါက်နေကြတာပေါ့။သူ့ရဲ့ပြုမှုဆောင်ရွက်ချက်အသွားလာအနေတိုင်းပြောဆိုတော့ပူတည်ပြီးတော့လူငယ်ပြည်ပြည်ပုဂ္ဂိုလ်ရေးရာမတင်တဲ့ဆက်ကလေးတွေနဲ့ဖြစ်တယ်ဆိုတဲ့အဘိနေအစာလေးကိုကြားနေတော့သူ့ရဲ့တွေ့တဲ့အဘိနေအစာလေးကိုလည်းကျွန်တော်ထုတ်မှုပြန်ပြန်ဖြစ်ပါတယ်။တကယ်ကြေကြေပြန့်ပြန့်တော့အောင်းခံကြရတဲ့အခါကျွန်တော်ရုံလုံးပေါ်ဒီရပုံပြီးရုံလုံးပေါ်တဲ့အချိန်ပြောပြနိုင်နေတယ်ကျွန်တော်ဖြစ်ကြတော့
ဥက္ကုညီလှုပ်ကြံမှုမှာလူငယ်ဘာဝပုဂ္ဂိုလ်ရေးမုံတိမှုကိုအခြေခံကြောင်းပြောဆိုထားတာကြောင့်ဒီမှုနဲ့ပတ်သက်ပြီးတခြားပါဝင်ပတ်သက်သူတွေမရှိတော့ဘူးလားဆိုတဲ့အမေးကိုတော့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသတင်းစာရှင်းလင်းပွဲမှာအခုလိုဖြေဆိုပါတယ်
။အခုအောင်ဝင်းခိုင်မိချင်းအောင်ဝင်းခိုင်ကြီးဘာဆက်လို့ရအောင်လဲ။ဒီစားဒီကခုနောက်မှာဘာဆက်ရှိနိုင်လဲဆိုတော့ကိုကစဉ်းစားမပြလုံးရမှာ။အဲ့တော့သူ့ဟာလေးတွေငါတို့မပြောနိုင်နေဘူးဆိုတဲ့ကိစ္စလေးတော်နေခြင်းပဲဖြစ်ပါတယ်အခုအချိန်ကြီးရတော့ငါတို့ကရောက်တော့မင်းကိုထုတ်ပြန်လာမှဖြစ်တယ်နောက်ကဘာစက်ရှိနိုင်လဲဆိုတော့အခုတော့ဆက်ဆုံးနိုင်ရမှာဒီဟာရက်ထောက်နေရရက်ထောက်ရတဲ့အစားမို့
လောလောဆယ်ဖန်စီရမိတဲ့တရားခံ3ဦးအပြင်အမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုခေါ်ယူစစ်ဆေးခဲ့ကြောင်းလည်းရှင်းလင်းတင်ပြခဲ့ပါတယ်။သတင်းစာဆရာနိုင်ငံရေးလေးလာသုံးသပ်သူဦးစီသူအောင်မြင့်ကတော့လူငယ်ဘာဝပုဂ္ဂိုလ်ရေးမကျေနပ်မှုကြောင့်လုံးကျန်တယ်ဆိုတဲ့အပေါ်အခုလိုသုံးသပ်ပါတယ်
။လူငယ်ဘာဝဆိုတာကတော့ဘယ်လိုလုပ်သွားလက်ခံမလဲ။ဆရာတို့ရဲ့အငြိမ်းစားအရာရှိကြီးတွေလေ။အဲတက်မလို့မှလွတ်နေသေးတယောက်အောင်ဝင်းခိုင်ဆိုရင်သူကဒုဗိုလ်မှူးကြီးအဆင့်လောက်လေအဲ့ဒါမဲတဲ့ယာတူကြီးမဟုတ်ဘူးအဲလူငယ်လို့သုံးဆုံးတာအဲ့ဒါကြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့မှဒီလူတူဒီရဲ့ဟိုနားလည်မှုထဲမှာဒါလူငယ်သဘောတဘာဝဘာညာဆိုရင်ဒါနားလည်မှုလွဲစေနိုင်တဲ့စကားလုံးအသုံးလုံးပေါ့အဲ့ဒီတစ်ချက်ကတော့အဲ့လိုမြင်ပါတယ
်နောက်တစ်ချက်အနေနဲ့လဲသူကအခုလိုထောက်ပြပါတယ
်ဒုတိယတစ်ချက်ကတော့တကယ်တကယ်ဟိုဖြစ်သွားတဲ့ဖြစ်ရပ်ကိုဒီဒီတစ်ချက်ပြန်ကြည့်လိုက်ရင်ဟိုဒီတစ်ချက်စီစဉ်တဲ့ပုံတွေပေါ်တယ်လေငွေကြီးသုံးဆွဲမှုတွေရှိနေအဲပြီးတော့မှနောက်ဟိုလေစိတ်လိုနေရာမျိုးမှာလုပ်ဖို့သူတို့ကြံစီတယ်နောက်အဲ့ဒီမှာလက်မျက်တွေလက်မျက်တွေကဝင်ရမယ်ဆိုတဲ့ကိစ္စတွေလည်းပါလာတယ်လုံးကြံမဲ့လူကိုပမာလေးကျင့်စီတယ်လဲကြံစီတဲ့ကာလကလည်းသူတို့တိုင်နေတာကဒီ2016 April လို့ပြောလို့ညာလို့အဲ့လိုမျိုးပြောတာကိုပြောတော့ကာလကလည်းအကြာကြီးရောလေဒါတွေအချက်လက်တွေအများကြီးရှိသေးတယ်လေခဏဦးတည်းတည်းတက်လာတယ်လို့မျိုးတစ်ဖက်ကမှစကားလေးတစ်ခုနှစ်ခုပြောမိပြီးတာနဲ့ကြံစီလိုက်တယ်ဆိုတဲ့ဥစ္စာကဒီလူတို့ကိုဟိုကျေမျက်စီလောက်တဲ့အမှုကိုတေချာဟိုဟာဖြစ်စီလောက်တဲ့အနေထားမျိုးတော့မတွေ့ရဘူ
း။ဥကိုညီကိုလုံးကြံတက်ဖြတ်မှုမှာတိမ့်ထောင်ချီပြီးတုံးဆွဲခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းနဲ့အတူပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စုတို့တက်ရောက်ရှင်းလင်းခဲ့ပါတယ်။